မြန်မာနိုင်ငံမှာညီငယ်လူငန်းစဉ်တွေအကောင့်ထဲပေါ်ဆောင်ရွက်နေချိန်မှာလူနဲ့ကိုင်ပြိပခဖြစ်ပေါ်ရာဒေတာတွေကအမျိုးသမီးတွေလူခွင့်ရေးချိုးဖောက်ခံနေရတယ်လို့ HRW နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဒီကနေ့ကုလသမဂ္ဂရဲ့အမျိုးသမီးများအားခွဲခြားဆက်ဆံမှုပပျောက်ရေးစီဒေါ်ကော်မတီနဲ့မြန်မာအစိုးရကုလသမဂ္ဂအဖွဲ့တို့တွဲဆုံဖို့ရှိနေတဲ့အချိန်မှာပဲအချိန်ကြိုက်ပြောဆိုလိုက်တာဖြစ်ပြီးလက်နက်ကိုင်ပြိပခတွေအဆုံးတတ်ရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိစေဖို့အရေးကြီးတဲ့အကြောင်းသူကထောက်ပြခဲ့တာပါ။အသေးစိတ်ကိုမန္နနာချမ်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ပါတယ်မြန်မာနိုင်ငံမှာပြည်ဝင်ငြိမ်းချမ်းရေးအတွက်ကြိုးပမ်းဆောင်ရွက်နေပေမဲ့လည်းပြည်ပခန့်တွေရဲ့အကျိုးဆက်တွေကိုလက်တွေ့ခံစားနေကြရတဲ့အမျိုးသမီးတွေရဲ့ပါဝင်ခွင့်နှဲပါနေစေဖြစ်တယ်လို့ Human Rights Watch အဖွဲ့ကြီးကသတိပေးလိုက်တာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေကိုယ်တိုင်တရားဝါပါဝင်ခွင့်မရှိသေးတယ်လို့ပြည်ပခန့်တွေမှာအမျိုးသမီးတွေပေါ်နိုင်ကျင့်ခံရတာတွေကိုဖော်ထုတ်ဖို့ကြိုးစားမှုတွေမှာလည်းအဟန့်အတားတွေကြုံနေရစေပဲလို့ထောက်ပြခဲ့တာဖြစ်ပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လက်ထက်မှာပြဿနာတွေကိုရဲရဲဝံ့ဝံ့ကင်တွယ်ဖြေရှင်းတင်တယ်လို့ပြောဆိုခဲ့ပါတယ
်။ Men who are advocating for women's rights will still do it differently than women who will advocate for women.
အမျိုးသမီးတွေအခွင့်အရေးအတွက်ကြိုးပမ်းတဲ့အမျိုးသားတွေရှိတယ်ဆိုရင်တောင်အမျိုးသမီးတွေနဲ့တော့တူနိုင်မှာမဟုတ်ပါဘူး။မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အတန်တွေကိုကြားနိုင်ဖို့လိုပါတယ်။ညီညာရေးဆွေးနွေးမှုတွေစိတ်ဆက်ညှိနှိုင်းမှုတွေတပုံကြီးလုပ်နေပေမဲ့အမျိုးသမီးတွေကဘေးဖယ်ခံထားရပါတယ်။ဒါကြောင့်လေအမျိုးသမီးတွေရဲ့အမြင်တွေကိုမကြားရဘဲဖြစ်နေတာပါအရင်တစ်ပတ်ထဲမှာတော့ကပဲတအောင်အမျိုးသမီးအဖွဲ့ကသူတို့ရဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားအစီအစဉ်ကိုဖျက်ခဲ့ရပါတယ်အခမ်းအနားမှာပြောမဲ့ကိစ္စဟာထိလွယ်ရှလွယ်ဖြစ်လို့နဲ့ဆိုပြီးတော့အာဏာပိုင်တွေကတားမြစ်ခဲ့တာပါနှိမ့်ဆက်ညှိမှမို့လေ့ကျင့်ပေးထားတယ်လို့အမည်ပေးထားပြီးလွန်ခဲ့တဲ့9နှစ်အတွင်းလိမ်မဲဆိုင်ရာစော်ကားမှုတွေပါဝင်အမျိုးသမီးတွေပေါ်စစ်တပ်ကအနိုင်ကျင့်တဲ့လုပ်ရက်တွေကိုဖော်ပြထားတဲ့အစီရင်ခံစာကိုလည်းအနာပိုင်းတွေကတင်းစည်းခဲ့ပါလေအစိုးရအစ်တအနေနဲ့ဒီလိုလုပ်ရမျိုးတွေလှုပ်ချင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဖြတ်ဝေမဲ့အစီရင်ခံစာတွေကိုတားမြစ်တာတင်းစည်းတာတွေအရင်ကလိုပဲစစ်တပ်တို့ရဲတို့လိုဖုံးကွယ်ကျင်သေးတဲ့လူတွေရဲ့လုပ်ရဖြစ်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့လည်းနောက်မှဒါမျိုးမဖြစ်ရအောင်အစိုးရအစ်တကဆောင်ရွက်ဖို့လည်းလိုအပ်ပါတယ်
ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာမြို့သမီးကိုယ်စားလှယ်30ရာခိုင်နှုန်းပါဝင်ဖို့အစိုးရကကတိပြုထားပေမဲ့အစိုးရကဖွဲ့စည်းထားတဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစင်တာမှာအမျိုးသမီးတွေမပါဝင်တာကို HRW အဖွဲ့ကထောက်ပြခဲ့တယ်လို့ဂျနီဗာကစီရောညီလာခံကိုတက်ရောက်နေတဲ့ကြားမရေးရာဒန်းနုညီမရေးကွန်ရဲ့ညွှန်ကြားရေးမှူးဒေါ်မေဇဘဲဖြူကလည်းထောက်ပြခဲ့ပါတယ
်။ဒီအစိုးရတက်ပြီးမတပါဘူးကျွန်တော် Union Peace Conference လုပ်တယ်လीအဲ့ Union Peace Conference မှာအမျိုးသမီးတွေကိုအနည်းဆုံး30ရာခိုင်နှုန်းပါဝင်ခွင့်ပြုရမယ်ဆိုတော့အဲ့ဒီအချက်ကလေးကို Union Peace Conference ပေါ့နော်အဲ့ဒီကသဘောတူနိုင်ခဲ့တယ်ဒါပေမဲ့လည်းအဲ့လိုသဘောတူခဲ့တယ်ဆိုပေမဲ့လည်းအခုထိရောနေဆိုင်ရေးဖြစ်စဉ်အတွက်ဖွဲ့စည်းတဲ့ committee တွေပြည်နယ်နဲ့တိုင်းဒေသကြီးအဆင့်ဖွဲ့စည်းတဲ့ committee တွေမှာလည်းအမျိုးသမီးပါဝင်မှုကတော်တော်ကိုနည်းနေပါတယ်အဲ့တော့အခြေခံဖြစ်နေတဲ့အခက်အခဲကဒီစစ်ရေးနဲ့လုံခြုံရေးကိစ္စတွေဟာအမျိုးသမီးတွေနဲ့တိုင်းရမပတ်သက်ဘူး။ဒါကြောင့်အမျိုးသမီးတွေပါဝင်စရာမလိုဘူးဆိုတော့ယူဆချက်ပေါ်မှာအခြေခံတဲ့အတွက်ကြောင့်အခက်အခဲဖြစ်နေတာပါ။တကယ်တမ်းမှာတော့စနေပြည်ပခါဖြစ်ပေါ်တဲ့ဒေသတွေမှာအမျိုးသမီးတွေပေါ်စရောက်တဲ့မလုံခြုံမှုနဲ့အကြမ်းဖက်မှုအနေဟာအရန်ကိုကြီးပြီးတော့အဲ့ဒါတွေဟာလည်းနေကြရေးဖြစ်စင်မှာဒီမှာမဖြစ်မနေထက်သွင်းဆွေးနွေးတဲ့အချက်တွေအတွက်ကြောင့်အမျိုးသမီးတွေရဲ့ပါဝင်ခွင့်ဟာအရေးကြီးရဲ့အကိုပါဝင်စေရမယ်လို့ကျမတို့အမျိုးသမီးအဖွဲ့တွေကတော့တိုက်တွန်းပါတယ
်။တနင်္လာနေ့မှာတော့ဂျနီဗာမှာကျင်းပနေတဲ့စီရောညီလာခံအတွင်းမြန်မာအမျိုးသမီးအရက်ဖက်အဖွဲ့အစည်းတွေကနေမြန်မာနိုင်ငံမှာတရားဥပဒေရဲ့အကာအကွယ်စောင့်ရှောက်မှုကအစနိုင်ငံရေးမှာပါဝင်ခွင့်အစုံအမျိုးသမီးတွေခွဲခြားဆက်ဆံခံနေရတဲ့အခြေအနေတွေကိုတင်ပြခဲ့ကြပါတယ်။